မြေကပြောင်စုဝါရှင်တန်ဒီစီမြို့တော်ကအပြည်ပြည်ဆိုင်ရာတည်ယုံတွေကိုအများပြည်သူတွေလဲပတ်နိုင်တဲ့ Passport DC Around the World Embassy တို့အစီအစဉ်မှာမြန်မာတည်ယုံကလည်းဒီနေ့မှာပထမဆုံးအကြိမ်ပါဝင်ခဲ့ပါတယ်မြန်မာရည်ကြီးမှုကိုစိတ်ဝင်စားတဲ့အမေရိကန်ပြည်သူတွေအများပြားနဲ့စီစီကကမေလ၄ရက်နေ့မှာကျင်းပခဲ့တဲ့မြန်မာတည်ယုံကရည်ကြီးမှုပွဲကိုကိုရန်သွားပြီးတော့တင်ယူခဲ့ပါတယ်ပြည်စံကိုတင်ဆက်ပေးချင်ပါတယ်ရှင်ဝါရှင်တန် DC ကအပြည်ပြည်ဆိုင်ရာတည်ယုံ52ခုပါဝင်ဆင်နွှဲတဲ့ Around the World Embassy Tour အစီအစဉ်ကိုနေ့စဉ်ကျင်းပလာတာနှစ်တော်ကြာပြီဖြစ်ပေမဲ့လည်းမြန်မာတည်ယုံကတော့ထူးထူးခြားခြားဒီနေ့မှာပထမဆုံးပါဝင်ဖြစ်ခဲ့ပါတယ်ဒီစီစဉ်မှာပါဝင်ရတဲ့ရည်ရွယ်ချက်ကိုအမေရိကန်ပြည်အုပ်ဆိုင်ရာမြန်မာတမတ်ကြီးဦးအောင်လင်းကအခုလိုရှင်းပြပါတယ်
ကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့ US မြန်မာ relations မှာပြည်သူချင်းချင်း US ပြည်သူတွေအနေနဲ့မြန်မာနိုင်ငံကိုပို့ပြီးတော့သိစေခြင်းနဲ့ရည်ရွယ်ချက်ကိုထားမြောက်အောင်မြင်စေခြင်းနဲ့အောင်မြောက်အောင်မြင်စေခြင်းနဲ့အပြင်ကိုအောင်မြင်ဒါကိုလည်းတွေ့ရလို့လည်းဂိုင်းဝန်တာပါတယ်ကျွန်တော်တို့အခုချိန်မှာဆိုလို့ရှိရင်ကျွန်တော်တို့တန်ရုံကိုလာနေတဲ့ဧည့်သည်တွေကအင်မတန်အများပြားတဲ့အတွက်ကြောင့်အချိန်ထဲမှာအကုန်လုံးကိုသူတို့ကိုလာဖို့အချိန်နေမှာဟိုတဖြည်းဖြည်းချင်းလူနေနေနေနေစီကျွန်တော်တို့စီကိုတန်ရုံကိုကျွန်တော်ဖိတ်ခေါ်နေရပါတယ်ဆိုမနေ့တော့ကမနေ့တည်းကပြင်ဆင်ထားတဲ့မြန်မာအစားအစာတွေအရဆိုလို့ရှိရင်လည်းအခုဆိုလို့ရှိရင်ပုံတလောက်ရှိနေပါပြီအခုဆိုလို့ရှိရင်ဝန်တဲ့7နှစ်လောက်ရှိနေပါပြီအာညနေ၄နာရီတိပွဲကရှိနေပါမှာဖြစ်ပါတယ်ဒီလိုမျိုးပြုလုပ်တဲ့အစီအစဉ်ဟာဆိုလို့ရှိရင်နိုင်ငံချစ်ချီကိုတိုးမြင့်စေခြင်းနဲ့တိုးမြင့်စေမယ့်အပြင်ကိုအမေရိကန်ပြည်သူအနေနဲ့လည်းမြန်မာနိုင်ငံရဲ့အဲနိုင်ငံအကြောင်းနိုင်ငံခီးသွားလာရေးလုပ်ငန်းအကြောင်းနောက်ပြီးတော့မြန်မာနိုင်ငံရဲ့အထွက်ကိုမြန်မာနိုင်ငံအစားတောက်တင်နဲ့ပတ်သက်ပြီးတော့လည်းသင်မင်းရင်းနှီးမှုရတဲ့အပြင်ကိုမိတ်ဆက်ပေးခွင့်ရတဲ့အတွက်ကြောင့်ကျွန်တော်တို့အတွက်လည်းကောင်းပါတယ်လို့ကျွန်တော်ပြောပြချင်ပါတယ်
ပြည်သူရင်းချင်းရင်းနှီးနှီးရင်ကျေးမှုဖလှယ်ခြင်းဖြင့်မြန်မာအမေရိကန်ဆက်ဆံရေးပိုကောင်းမွန်လာစေမယ်လို့အမေရိကန်ပြည်အောင်စုဆိုင်ရာမြန်မာတမတ်ကြီးဦးအောင်လင်းကပြောတာပါတမတ်ကြီးပြောလို့ပဲဒီပွဲကိုတန်တမတ်အတိုင်းဝိုင်းတာမကအမေရိကန်ပြည်သူတွေအများပြားလဲစီစီကကတက်ရောက်လာတာကိုတွေ့ခဲ့ရပါတယ်မြန်မာရင်ကျေးမှုပကြီးလက်မှုပစ္စည်းပဋိပန်ထီစားရတွေကိုလည်းခင်းချင်းပြတာရောင်းချထားတဲ့အပြင်လာရောက်လေပတ်သူတွေအနေနဲ့မြန်မာဝတ်စုံဝတ်ဆင်ပြီးတော့အမှတ်တရတက်ပုံလည်းရိုက်နိုင်ပါတယ်မြန်မာရိုးရာတနခါအကြောင်းစိတ်ဝင်စားသူစတက်ဖနီကမြန်မာရင်ကျေးမှုခင်းကျင်းပြသထားမှုကိုနှစ်သက်ဆုံးမယ်လို့ပြောပါတယ်
I was in 2013 few years ago actually was in Myanmar so I thought
ဒီနေ့ပိုင်း2013ခုနှစ်တုန်းကမြန်မာနိုင်ငံကိုရောက်ခဲ့ပြီးတော့အခုလိုပွင့်ညွှန်းကျင်းပတဲ့အခါလာကြည့်ခြင်းလေးပါအခန်းတိုင်းမှာမတူအောင်လို့ထူးခြားတဲ့အစီအရင်တွေနဲ့မြန်မာရင်ကျေးမှုအကြောင်းကိုအဖက်ဖက်ကလေ့လာနိုင်တဲ့အတွက်လည်းအရန်ကိုသဘောကျမိတယ်လို့သူကပြောပါတယ်မြန်မာနိုင်ငံအကြောင်းတည်ကျွမ်းဝင်မှုနည်းပါတဲ့အမေရိကန်ပြည်သူတွေအတွက်မြန်မာတယုံပွဲမှာမြန်မာနိုင်ငံအကြောင်းကိုလေ့လာနိုင်ပါတယ်။တည်င်းတွေစောက်တွေမှာသာဖတ်ပူကြပူပြီးတော့မြန်မာနိုင်ငံကိုတခါမှမရောက်ဖူးတဲ့အမေရိကန်အမျိုးသမီးလော်ရော်ကတော့ဒီပွဲကသူမြန်မာနိုင်ငံပေါ်မှာထားတဲ့အမြင်ကိုပြောင်းလဲသွားစေလို့ဆိုပါတယ်
။ I thought maybe it was very close.And that it was in a bit of turmoil.
မြန်မာနိုင်ငံကပွင့်လင်းမြင်သာမှုရှိဘူးလို့ထင်ခဲ့တာပါ။ပဋိပက္ခတွေအစုံဖြစ်ပွားတဲ့နေရာပဲလို့ထင်ခဲ့ပါတယ်။မြန်မာနိုင်ငံအကြောင်းကျွန်မလေ့လာဖို့အများကြီးလိုပါသေးတယ်။အထူးသဖြင့်အခုမြန်မာတန်ယုံပွဲကိုလာပြီးတဲ့နောက်မြန်မာအကြောင်းသိထားဖို့လိုသေးတယ်လို့နားလည်လာပါတယ်။မြန်မာနိုင်ငံအကြောင်းသတင်းတွေကနေကြားရတာကပဲအလုံးစုံမဟုတ်ဘူးဆိုတာအများပြည်သူတွေသိနိုင်ဖို့လေးလာနိုင်မဲ့အခွင့်အရေးပါမြန်မာနိုင်ငံကပြောင်းလဲဖို့ကြိုးစားနေပြီးအမေရိကန်မြန်မာဆက်ဆံရေးတိုးတက်ကောင်းမွန်ဖို့ဆောင်ရွက်နေတယ်ဆိုတာကိုအများကနားလည်သင့်ပါတယ်အခုလိုတကားဖွင့်ပြီးလှိုက်လိုက်လဲလဲကြိုးဆိုတဲ့အတွက်ရန်ကျေးဇူးတင်ပါတယ်ရှင်
လေပတ်သူအများပြည်သူတွေအနေနဲ့လက်ဖက်တော့မုံဟင်းကအုံနုခေါဆွဲစတဲ့မြန်မာအစားအစာတွေကိုမီးစမ်းကြည့်လို့ရတဲ့အပြင်အစိုးရကလည်းဖြော်ပြပေးကြတာဖြစ်ပါလိမ့်ရှင်